အေးအေးရခိုင်လက်နက်ကိုင်ဖွဲ့ကပြင်ဦးလွင်မြို့နယ်ဇီးပင်ကြီးဗဟိုဝန်ထမ်းတက္ကသိုလ်တင်နန်းစင်မိသက်တပ်ဖွဲ့ဝင်19ဦးကိုတလနီးပါးဖမ်းဆီးထားရကနေမနေ့ကတော့18ဦးပြန်လွှတ်ပေးလိုက်တဲ့အကြောင်းအေးအေးတာဝန်ရှိသူတွေကပြောပါတယ်ဖမ်းထားတဲ့အထက်ကမိသက်ခေါင်းဆောင်တဦးလမ်းခရီးမှာစုံပါသွားတယ်လို့လည်းဆိုပါတယ်အေးအေးဘက်ကလွှတ်ပေးလိုက်တဲ့ဆိုပေမဲ့ဒီညနေပိုင်းအထိပြန်ရောက်ကြောင်းသတင်းမကြားရသေးတဲ့အတွက်အတီမပြုတ်နိုင်သေးဘူးလို့ရခိုင်ပြည်နယ်ရဲမှုကပြောပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါတလနီပါဖမ်းဆီးထားတဲ့မိသားတပ်ဖွဲ့ဝင်18ယောက်ကိုအေးအေးရခိုင်လက်နက်ကန်ဖွဲ့ကနေပြန်လွှတ်ပေးရမှာဒီကနေ့ညနေပိုင်းမှာစစ်တွေမြို့ကိုရောက်ရှိနေပြီလို့စစ်တွေမြို့နေရခိုင်တိုင်းဒန်းများမြို့နယ်စုအစည်းအရုံးသွင်းမှုကုစစောသွန်းကပြောပါတယ
်စစ်တွေကတော့ရောက်တော့ရောက်တဲ့ကိုဒါမဲ့သူတို့ကလောလောဆယ်တခြားအပြည့်ကိုပေးမတော်သေးတဲ့ပုံစံမျိုးရှိတယ်အစစ်တွေသိနေရကြဘူးသူတို့ထားတော့ထားတော့မထားလို့ကြားရတယ်ခုလေအဲအကုန်လုံးပဲအကုန်လုံးပဲဟုတ်ကဲ့ကွာဒီလူကြီးနဲ့ပြစ်ဖို့မုန်းတယ်လူကြီးနဲ့တွေ့ဆုံမှုတွေမကျေသေးဘူးလို့ကြားတယ်
စစ်တွေမဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဥမောင်ထွန်းလိုင်ကမိသားတပ်ဖွဲ့ဝင်တွေပြန်လွှတ်လာကြောင်းအတည်ပြုပြောဆိုသလိုအစိုးရရိတ်သားမှသာရှိသားကြောင်းပြောဆိုပါတယ်။ဖမ်းဆီးထားတဲ့မိသားတပ်ဖွဲ့ဝင်တွေကိုမနေ့ကပြန်လွှတ်ပေးလိုက်ပြီလို့အေးပြန်ကြားရေးရာရှိခိုင်ဒုက္ခကပြောပါတယ
်။မိသားတပ်ဖွဲ့ဝင်ဟို16ယောက်ကိုတော့ကျွန်တော်တို့ဒီနိုဝင်ဘာလ6ရက်နေ့လေ2နာရီလောက်မှာရောင်းမျိုးနဲ့လက်ကရွာနာကနေပြီးတော့ကျွန်တော်တို့ကလှပ်ပေးလိုက်ပြီးလုံးဆောင်ဆောင်နဲ့ပဲကျွန်တော်တို့ကလှပ်ပေးလိုက်တာဖြစ်တယ်ဗျ။ကျွန်တော်တို့လက်ထက်မှာတော့ရာသာဆိုလို့ဥဝေတင်းတယောက်ကလွေးပြီးတော့ဒါဘသူမှမကြံတော့ဘူ
း။ဒါပေမဲ့ဒီမိသားတပ်ဖွဲ့ရဲ့ဒုတိယခေါင်းဆောင်သူဖြစ်သူဦးမြင့်စော်ကတော့ဖမ်းဆီးခံရတဲ့နေ့မှာပဲလမ်းခရီးမှာမောလွန်ဆုံးမသွားတယ်လို့ခိုင်ဒုက္ခကဆက်ပြောပါတယ
်။သူတို့ရဲ့ဒီဒုမိသားဦးစီးမှုတယောက်ပါတယ်။သူကတော့ကျွန်တော်တို့ဒီစစ်ပီးတကားပေါ်ကနေပြီးတော့ခေါ်လာတဲ့နေ့ကအဲ့ဒီမှာတောင်တဲရဲနဲ့နေပြီးတော့ဒါအမောဖောက်ပြီးတော့ဟိုလမ်းမှာပဲဆုံးသွားတာရှိတော့အဲ့ဒီမှာဒီတောင်တဲရင်လည်းသူကရေတောက်လိုက်တယ်လို့ပြောတယ်အဲ့လိုအမိုးဆိုးပြီးတော့ဟိုဆုံးသွားတာကြာကျွန်တော်တို့ကတော့တော်တော်လေးစိတ်မကောင်းဖြစ်ကြပါတယ
်အခုလွတ်မြောက်လာတဲ့သူတွေဟာပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့ကဗီဥလင်မြို့နယ်စီးပင်ကြီးဘိုဟိုဝန်ထမ်းတက္ကသိုလ်တင်တန်းစင်ပြီးရွှေပြည်တက်ခရီးတက်တင်ကားနဲ့ပြန်လာစဉ်မြောက်ဦးမြို့နယ်ရောက်မှာအေးအေးရခိုင်လက်နက်ကန်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်ခြင်းခံရတဲ့သူတွေဖြစ်ပါတယ်ရခိုင်ပြည်နယ်ဘူးတီတောင်နဲ့ရသေတောင်မြို့နယ်အတွင်းမှာလည်းမြမတမတော်နဲ့ရခိုင်လက်နက်ကန်အေးဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့အေးပြောခွေရခိုင်ဒုက္ခကပြောပါတယ
်နိုဝင်ဘာလ6ရက်နေ့ဒီဘူးတီတောင်မြို့နယ်တရက်ပြင်းရွာအနီးမှာဒီနှစ်နာရီလောက်ကြာတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီတိုက်ပွဲမှာတော့ရန်သူဘက်ကနေပြီးတော့၄ဦးကြာဆုံးပြီးတော့ဒါ၁၀ဦးတို့တန်းရတာရှိတယ်နော်တို့ဒီရခိုင်တပ်တို့ဘက်ကလည်းပဲ၃ဦးတန်းရတာရှိတယ်ဒီရသေးတောင်မြို့နယ်ပေးတူရွာရဲ့ဒီအရှေ့ဘက်၁ကီလိုမီတာလောက်အပေါ်မှာလည်းပဲတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်
ဒီတိုက်ပွဲမှာတပ်မတော်ဘက်ကထိခိုက်မှုများတယ်လို့အေးဘက်ကပြောဆိုနေပေမဲ့အနောက်ပိုင်းတိုင်းစစ်တနချုပ်တပ်မတော်ပြောခွင့်ရဘုံမူကြီးဝင်းစော်ဦးကတော့ထိခိုက်မှုမရှိဘူးလို့ဆိုပါတယ
်ဟုတ်ကဲ့ဒါမျိုးပဲတိုက်ပွဲစီတာမှန်ပါလားဆိုတော့တဲစတူဘက်မှာလည်းတိုက်ပွဲစီတာမှန်ပါလားကျွန်တော်တို့ဘက်ကတော့ထိခိုက်မှုတော့မရှိပါဘူ
းပြီးခဲ့တဲ့ရက်တွေကလည်းပလက်ဝါမြို့နယ်နဲ့ကြောက်တော်မြို့နယ်မီးဝါကျေးရွာတွေမှာနှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကဦးဝေးတင်းပါဝင်ကလတန်စီမံကိန်းဝန်ထမ်း9ဦးစကပြန်2ဦးနဲ့ဆက်လှေသမား2ဦးကိုအေဘက်ကဖမ်းဆီးခဲ့ရမှာနိုဝင်ဘာလ4ရက်နေ့မှာအလုံးကိုပြန်လွှတ်ပေးခဲ့ပြီးမဲ့အမျိုးသားလွှတ်တော်ကိုဆက်လက်ဥပဒေတင်းကိုတော့ဆက်လက်ဖမ်းဆီးထားစေအခြေအနေမှာရှိနေပါတယ်ခင်ဗျာ